ဘဝပဝန်းကျင်ရေရှည်ခိုင်မာမှုနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်မှုတွေပေါ့ဘယ်လိုဖြစ်ရတွေကများရိုက်ခတ်လာနိုင်ခြင်းရှိပါသလဲအဲ့ဒါကတော့ကမ္ဘာတည်ရန်စာတအရင်းမြစ်များဆိုင်ရာအဖွဲ့ World Resources Institute WRI က2014ခုနှစ်အတွက်မျှော်ကြည့်ထားတဲ့အကြောင်းအရာပါတဘာဝပဝန်းကျင်ကိုအကောက်အွယ်ပေးပြီးကမ္ဘာကြီးရဲ့တိုးပွားလာနေတဲ့လူဦးရေကိုထိမ့်သိမ်းထားနိုင်စွမ်းမဲ့မူဝါဒတွေကိုဒီကမ္ဘာလုံးဆိုင်ရာသုတေသနအဖွဲ့ကအထူးအာရုံစိုက်ပြီးလေ့လာခဲ့တာပါ1990ပြည့်နှစ်မှာတန်ပေါင်း1000ရှိခဲ့ရာကနေ2010ပြည့်နှစ်မှာတန်ပေါင်း3000အထိတိုးပွားလာခဲ့တဲ့လူလက်တန်းစားဟာ2014ခုနှစ်အတွင်းပိုးပို့ပြီးအရေးပါတဲ့အခန်းကဏ္ဍမှာရှိနေလိမ့်မယ်လို့ WRI ရဲ့ဥက္ကဋ္ဌအန်ဒရူးစတီယာကဆိုပါတယ်ကမ္ဘာလူဦးရေဟာ2030ပြည့်နှစ်အရောက်မှာတန်ပေါင်း8000အထိရှိလာမယ်လို့ခန့်မှန်းထားပြီးအဲ့ဒီအထက်မှာလူလက်တန်းစားကတန်ပေါင်း9000ရှိလာပါလိမ့်မယ်အဲ့ဒီအခြေအနေတွေစတီယာကအခုလိုမေးခွန်းထုတ်ပါတယ
် Can we enjoy this growing prosperity and tackle sustainability at the same time? We believe the answer is yes.
ကိုဗစ်ကြေဝါချမ်းသာလာတာကိုပျော်မွေ့နေတဲ့တစ်ချိန်တည်းမှာပဲရေရှည်ခိုင်မာဖို့အတွက်ကိုရောကျွန်တော်တို့လုပ်နိုင်ပါမလားအဖြေကတော့လုပ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒါပေမဲ့လည်း2014ခုနှစ်မှာချက်မှတ်မဲ့အဓိကဆုံးဖြတ်ချက်တချို့ကကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတဲ့အပေါ်တက်ရောက်မှုရှိပါလိမ့်မယ
်2014ခုနှစ်ဟာမြို့ကြီးများရဲ့နှစ်ဖြစ်တယ်လို့စတီယာကကင်မွတ်တ်ခေါ်ဆိုပါတယ်နေ့စဉ်နေ့တိုင်းလို့လူပေါင်း 23,000 ဟာစီးပွားရေးအရတိုးတက်လာပြီးမြို့ကြီးတွေစီရွှေ့ပြောင်းနေကြတယ်လို့သူကပြောပါတယ
် 75 million this year 75 million next year 750 million this decade 750 million next decade
ဒီနှစ်မှာ85တန်းနောက်နှစ်မှာ85တန်းဒီဆယ်စုနှစ်မှာ1ဘီလီယံရဲ့4ဘုံ3ဘုံလာမယ့်ဆယ်စုနှစ်မှာ1ဘီလီယံရဲ့4ဘုံ3ဘုံဟာမြို့ကြီးတွေစီကိုရွှေ့ပြောင်းကြပါလိမ့်မယ်
။ကမ္ဘာစီးပွားရေးကိုမြို့ကြီးတွေကမောင်းနှင်နေတာနဲ့တပြိုင်တည်းမှာပဲ။အဲ့ဒီမြို့ကြီးတွေဟာပဲရာသီဥတုပြောင်းလဲစေတဲ့ဓာတ်ငွေထုတ်လွှတ်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းကိုထုတ်လွှတ်နေကြပါတယ်။အချိန်မတန်ခင်သေဆုံးကြရတဲ့လူပေါင်းတသန်းဟာမတန့်ရှင်းတဲ့လေထူးကြောင့်ဖြစ်ပါတယ်။ဒါကြောင့်လဲမြို့ကြီးတွေဟာပိုးပြီးတော့နေပြောပွဲဖြစ်အောင်ပုံစံပြောင်းလာနေကြတယ်လို့စတီယာကပြောပါတယ်လူဦးရေရဲ့85ရာခိုင်နှုန်းကမြို့ကြီးတွေမှာနေထိုင်တဲ့ဘရာဇီးလ်နိုင်ငံဟာအပြောင်းလဲလမ်းကြောင်းပေါ်မှာဘယ်လိုရှောက်နေတယ်ဆိုတာကိုစတီယာကမှတ်ချက်ပြုပြောဆိုပါတယ်ဘရာဇီးလ်နိုင်ငံမှာအခုဆိုရင်မြို့ပေါင်း3000မှာရွှေ့ပြောင်းသွားလာရေးစီမံကိန်းတွေထားရမယ်ဆိုတော့ထူးခြားတဲ့ဥပဒေအသစ်တစ်ခုရှိနေပြီလို့ဆိုပါတယ်အဲ့ဒါကပါအသေးပဲပါလေ
You think about public transportation how people are going to get on that how they're going to go to work it was Brazil that introduced originally in Curitiba bus rapid transit
တည်ယူပို့ဆောင်ရေးကိုစဉ်းစားကြည့်ပါလူတွေတနေရာနေတနေရာဘယ်လိုသွားကြသလဲအလုပ်ကိုဘယ်လိုသွားကြသလဲ Curitiba အမြန်ဘတ်ကားစနစ်ကိုစပြီးတော့မိတ်ဆက်ခဲ့တာဘရာဇီးပါအခုဆိုရင်လူပေါင်း100တန်းကျော်ဟာနေ့တိုင်းအဲ့ဒီစနစ်နဲ့သွားလာနေကြပါပြီကမ္ဘာတစ်ဝှမ်းမှာအချိန်ဟုန်နဲ့အကြီးအကျယ်တိုးတက်နေတဲ့မြို့ပေါင်း300မှာအခုဆိုရင်အများဘတ်ကားစနစ်ရှိနေပါပြီ
2014ခုနှစ်တွေနောက်ထပ်ကြိုတင်ခန့်မှန်းချက်တစ်ခုလည်းရှိပါသေးတယ်ကမ္ဘာပေါ်ကတက်တော်တွေဟာတစ်မိနစ်မှာဘောလုံးကွင်းအရေအတွက်90ရက်အကျယ်အဝန်းနဲ့ညီမျှတဲ့နှုန်းနဲ့ဆုံးရှုံးနေတာကိုရင်ဆိုင်နေရတာပါကမ္ဘာပေါ်ကတက်တော်ဧကတန်ပေါင်း9000ကျော်ကိုပြောင်းလဲပြစ်နိုင်မယ်လို့စတီယာကခန့်မှန်းပါတယ်အဲ့ဒီမြေကျဲအဝန်းပမာဏဟာတရုတ်နိုင်ငံအရွယ်စားရဲ့နှစ်ဆလောက်ရှိပါတယ်။အဲ့ဒီမြေတွေဟာပျက်စီးယိုယွင်းသွားခဲ့ပြီးဖြစ်ပေမဲ့လေတစ်တော်ဒါမှမဟုတ်လေယာမြေတွေအဖြစ်ပြန်ပြီးပြုပြင်ယူဖို့အဆင်သင့်ဖြစ်နေတာပါ။2020ပြည့်နှစ်ရောက်တဲ့အချိန်မှာတစ်တော်ဧကတန်ပေါင်း390ကျော်ကိုပြန်ပြုပြင်ယူသွားဖို့ကမ္ဘာအစိုးရတွေကကတိပြုထားကြပါတယ်။အဲ့ဒါဟာကြောင်ပြီးသွေးစွမ်းအင်သုံးကြီးမားတဲ့ဓာဘေးဆက်ယုံ350ကိုပိတ်ပစ်လိုက်တာနဲ့အလားတူဖြစ်လိမ့်မယ်လို့စတီယာကပြောပါတယ်။ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်ညဉ့်ညန်းစီတဲ့နိုင်ငံတွေထဲမှာကမ္ဘာအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံကနောက်ထပ်ကြောင်မီးသွေး3ဓာအဘိဆက်ယုံပေါင်း363လုံးထပ်ပြီးတည်ဆောက်ဖို့အဆိုပြုထားပါတယ်။အဲ့ဒီဂျားကပဲလေထုညဉ့်ညန်းမှုကိုကင်တွယ်ဖြစ်ရှင်းဖို့ဒေါ်လာ289ဘီလီယံကနဦးသတ်မှတ်ရထားလိုက်တာနဲ့အတူ ဖလုံဝင်တောင်းွေထုတ်လုပ်မှုကိုလျှော့ချဖို့အတွက်တရုတ်နိုင်ငံကအပြင်းထန်လုပ်နေတယ်လို့စတီးယားကပြောပါတယ်
That's now going to be spent starting this year. A ban on new coal plants in three major metropolitan areas.
ဒီနေ့ကစပြီးအဲ့ဒီငွေပမာဏကိုတုံးဆွဲမှာပါ။အဓိက metropolitan ဒေသ၃ခုမှာကြောင်မီသွေးဓာတ်အားပေးစက်ရုံအစ်စောက်ခွင့်မပြုတော့ပါဘူး။စီစဉ်ထားတဲ့ကြောင်မီသွေးဓာတ်အားပေးစက်ရုံတချို့ကိုလည်းလူကြိုက်ပိုးပြီးတော့နည်းစေမဲ့ပိုးပြီးတော့တင်းကျပ်တဲ့လေထုညဉ့်ညမ်းမှုဆိုင်ရာစံတတ်မှတ်ချက်ကိုပြတ်ထန်းလိုက်တဲ့အတွက်အဲ့ဒီစက်ရုံတွေကိုဆောက်တော့မှာမဟုတ်ပါဘူးပြီးခဲ့တဲ့နှစ်ကဆိုရင်တရုတ်နိုင်ငံတနိုင်ငံလုံးရဲ့လျှက်စစ်ဓာတ်အားသစ်90ရာခိုင်နှုန်းကိုပြန်လည်ပြေဖြိုးမြဲစွန့်ရင်အရေးမြစ်တွေကနေထုတ်လုပ်ခဲ့တာပါ
2014ခုနှစ်အတွင်းမှာပဲအမေရိကန်ပြည်ထောင်စုကလက်ရှိလျှက်စစ်ဓာတ်အားထုတ်စက်ရုံတွေကနေဖန်လုံရင်တောင်းွေထုတ်လုပ်မှုကိုလျှော့ချဖို့စီမင်းစည်းကမ်းအသစ်တွေကိုချမှတ်မယ်လို့ခန့်မှန်းထားကြပါတယ်ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုကိုကုလသမဂ္ဂကလက်ခံကျင်းပဖို့ရှိပါတယ်ရာသီဥတုပြောင်းလဲစေတဲ့ဓာတ်ငွေထုတ်လုပ်မှုတွေကိုရှော့ချမဲ့အစီအစဉ်တွေကိုနိုင်ငံတွေကကြေညာဖို့ရှိပါတယ်။ကမ္ဘာကြီးပူနွေးလာမှုဆိုင်ရာသဘောတူစာချုပ်တစ်ခုကို2015ခုနှစ်မှာချုပ်ဆိုနိုင်ရေးစစ်ဆက်ညှိနှိုင်းတာတွေဆက်လုပ်သွားကြမှာဖြစ်ပါတယ်။ဒီနှစ်အတွင်းကမ္ဘာကြီးကမဖြစ်မနေအကြံအတွက်ဖြစ်ရှင်းရမယ်အဓိကအကြဆုံးမေးခွန်းကတော့ကာဗွန်ဓာတ်ငွေထုတ်လုပ်မှုလျော့နေပြီးစီးပွားရေးကိုအထောက်အကူဖြစ်စေမယ့်အနာဂတ်စီဘယ်လိုဥတည်သွားကြမလဲဆိုတာပဲဖြစ်တယ်လို့ World Resources Institute ရဲ့ဥက္ကဋ္ဌ Andrew Steer ကပြောပါတယ်ညာ